bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
I'm running for president.
ဒီနေ့တမရယာရုတွေဝင်ရောက်ရွေးချယ်ခံမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟီလရီကလင်တန်ကသူ့အနေနဲ့လာမယ့်2016အမေရိကန်တမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ခုလိုတနေ့နေ့ကအင်တာနက်ပေါ်မှာတင်ခဲ့တဲ့ဗီဒီယိုကတစ်ဆင့်တရားဝင်ကြေညာသွားခဲ့တာဖြစ်ပါတယ်။သူ့ရဲ့အဲ့ဒီဗီဒီယိုမှာတမန်အမေရိကန်နိုင်ငံသားတွေရဲ့ရုန်းကန်မှုတွေညှော်မှန်းချက်တွေကိုမိမောင်းထုတ်ပြန်ထားပြီးတမန်အမေရိကန်နိုင်ငံသားတွေရဲ့ဆန္ဒကိုသူအနေနဲ့ဖြည့်ဆည်းပေးဖို့လိုလားတယ်လို့လည်းပြောခဲ့ပါတယ
် Everyday Americans need a champion and I want to be that champion. So you can do more than just get by. You can get ahead and stay ahead because when families are strong,
America နိုင်ငံသားတွေရဲ့ညီစင်ဘဝမှာစွမ်းဆောင်ပေးနိုင်တဲ့လူစွမ်းကောင်းလူပါတယ်ချိုးချံချွေတားနေရတဲ့ဘဝကိုကျော်လွန်အောင်ဒီမှာစွမ်းဆောင်ပေးလို့ပါတယ်ဘဝမှာတိုးတက်အောင်လုပ်ပြီးဆက်ပြီးတိုးတက်အောင်လည်းလုပ်နိုင်ပါတယ်မိသားစုတွေအကောင်းရင်အမေရိကန်ပြည်ထောင်စုကြီးလည်းအကောင်းမှဖြစ်ပါလေလို့မစ္စစ်ကလင်တန်ကပြောသွားတာဖြစ်ပါလေကလင်တန်အနေနဲ့သမ္မတဥဘားမားရဲ့ပထမတက်တမ်းမှာနိုင်ငံခြားရေးဝန်ကြီးဖြစ်ထမ်းဆောင်ခဲ့စဉ်ကာလရဲ့လှုပ်ဆောင်ချက်တွေဖြစ်တဲ့ကိုပိုင်အီးမေးလ်ကိုရုံးကိစ္စတွေအသုံးပြုတာ2012ခုလီဘီးယားနိုင်ငံဘင်ဂါဇီရှိအမေရိကန်တန်ရုံးဝင်ရောက်စီးနင်းအတက်ခိုက်ခံရလို့တမ္မအပါဝင်အသက်တည်ဆုံးမှုတွေရှိခဲ့တဲ့ကိစ္စမှာနိုင်ငံကြေးဌာနရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့အနိကစောင့်ကြည့်ဝေဖန်ခံခဲ့ရတာလည်းဖြစ်ပါတယ်။ဒါကြောင့်လေ Republican Party ကသမ္မတကိုစီလောင်းဖြစ်ဝင်ရောက်ရွေးချယ်ခံမှုကြေညာထားတဲ့ထက်လွတ်တော်မှ Ted Cruz ကအခုလိုဝေဖန်ခဲ့ပါတယ
်။ We know exactly what to expect. Hillary Clinton represents the failed policies of the past. Does America want
ဘယ်လိုဖြစ်လာမလဲဆိုတာကျွန်တော်တို့အတိအကျသိပါတယ်။ Hillary Clinton ဟာအတိတ်ကမအောင်မြင်ခဲ့တဲ့ policy တွေကိုကိုစားပြုတာပါ။ American ပြည်ထောင်စုအနေနဲ့Obama policy ကိုတက်တရာတက်တန်းပြန်ပြီးတော့ကျင့်သုံးတာမြင်လို့ပါလားဒါမှမဟုတ် American ပြည်ထောင်စုကြီးပြန်လည်အားကောင်းလာစေဖို့ခိုင်မာတဲ့ရှေးရိုးပါတီခေါင်းဆောင်မှုမျိုးကိုလက်ခံဖို့အဆင်သင့်ရှိကြပြီလားဆိုတာကိုမေးရမှာပ
ါ Hillary Clinton နဲ့သမ္မတ Gore Hound တူလည်းဖြစ် New York ပြည်နဲ့ထက်လွတ်တော်မှဖြစ်တက်တန်းနှစ်ကြိမ်ထမ်းဆောင်သူလည်းဖြစ်တဲ့ပြည် Ukraine ကနေ Humanity သမ္မတ Obama အစိုးရလက်ထက်အကဲဆမှုတွေရင်ဆိုင်နေတဲ့ကာလမှာလေနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သည်ဖြစ်ပါတယ်။နိုင်ငံတကာအကဲဆတ်မှုတွေမှာအင်မြူရိုရဲ့သတိထားနှိကွေးစွာတုံ့ပြန်မှုတွေပေါ်အမေရိကန်လူထုရဲ့စိတ်ပြည့်မှုလည်းရှိနေတဲ့အတွက်သူ့အနေနဲ့နောက်ထပ်ဒီမိုကရက်ပါတီသမ္မတဖြစ်ထမ်းဆောင်ရင်အိုဘားမား policy ထပ်ကျင့်သုံးဖို့မှလားဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေလည်းရှိနေပါတယ်။သမ္မတအိုဘားမားကတော့သူ့ရဲ့နိုင်ငံခြားရေးဝန်ကြီးဟောင်းအရေးအချင်းကိုကာကွယ်ပြောဆိုခဲ့ပါတယ
်။ She was an outstandingSecretary of State. She is my friend. I think she would be an excellent president.
သူဟာထူးချွန်ပြောင်မြောက်တဲ့နိုင်ငံရေးဝန်ကြီးတူဖြစ်ခဲ့ပါတယ်။ကျွန်တော်ရဲ့မိတ်ဆွေတူလည်းဖြစ်ပါတယ်။သူ့အနေနဲ့တင့်တော်တဲ့သမ္မတတူဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။မြန်မာနိုင်ငံကိုနိုင်ငံရေးဝန်ကြီးဘဝနဲ့နှစ်ကြိမ်တွားရောက်ခဲ့ဘူးသူ Hillary Clinton အနေနဲ့မြန်မာနိုင်ငံရေးအခြေအနေနဲ့လည်းရင်းနှီးသူတူဖြစ်ပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့သူရဲ့သဘောထားကိုချိန်ကသူပြောခဲ့ဒါကိုလည်းပြန်ပြောင်းတင်ပြလိုပါလေ
We think about Burma supporting the historic opening there took a blend of economic diplomatic
မြန်မာနိုင်ငံကြောင်းစဉ်းစားကြည့်ပါအမေရိကန်ပြည်ထောင်စုကတမိုင်းတင်တဲ့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကိုစီးပွားရေးတန်တမာရေးနဲ့နိုင်ငံရေးနည်းလမ်းတွေစုပေါင်းပြီးထောက်ခံအားပေးခဲ့တာဖြစ်ပါလေနိုင်ငံရဲ့ခေါင်းဆောင်တွေကကြံကဘာဈေးခွက်ကြီးနဲ့ပြန်ဝင်ဆန့်လို့တယ်ပြပောင်းဆောင်အဖွဲ့အစည်းတွေနဲ့ပြန်လည်ဆက်ဆံလို့ရတယ်။ကမ္ဘာပေါ်မှာဝိုင်းကျင်ထားတဲ့နိုင်ငံအဖြစ်ကမရတည်လို့တော့ဘူး။ဒါကြောင့်အမေရိကန်ပြည်ထောင်စုကဓာရီကိုအောင်မြင်စေဖို့ပြပောင်းဆောင်ကမြန်မာနိုင်ငံနဲ့ဆက်ဆံခဲ့တယ်။နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးဖို့ဖိအားပေးခဲ့တယ်လို့နောက်ထပ်ပြုပြင်ပြောင်းလဲရေးတွေပြုလုပ်ခြင်းအပြင်အမေရိကန်ကရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ပေးမှဖြစ်ပြီးတန်တမာရေးဆက်ဆံမှုလည်းတို့မြင့်ပြီးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဖြစ်အနာမယူမီတည့်ရလူဖြစ်တဲ့2013ဇန်နဝါရီလ30ရက်နေ့ကအမေရိကန်ခေါင်းဆောင်မှုအကြောင်းမိကွန်းပြောရမှာအခုလိုထောက်ပြပြောသွားတာပါသမ္မတဥဘားမားရဲ့ညွှန်ကြားချက်အရမြန်မာနိုင်ငံကို2011ခုနိုဝင်ဘာလကုန်ကတွားရောက်ခဲ့တဲ့ဝန်ကြီးကလင်တန်အနေနဲ့သမ္မတဥဘားမားရဲ့နိုင်ငံခြားရေး policy တစ်ဖြစ်တဲ့ဒဏ်ခပိတ်ဆို့မှုချမှတ်မယ်စာထိတွေ့ဆက်ဆံခြင်းအပြင် smart power ဆိုတဲ့ ပါနာလင်းမာတဲ့တန်တမာရေးနည်းကိုအသုံးပြုခဲ့တာဖြစ်ပါတယ်။ဒါအပြင်မစ္စစ်ကလင်တန်ဟာကမ္ဘာပေါ်မှာအမျိုးသမီးများဓာတ်တူအခွင့်အရေးရရှိမှုအတွက်လည်းကြိုးပမ်းပေးခဲ့သူဖြစ်ပါတယ်။အမျိုးသမီးများဓာတ်တူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့သူ့ရဲ့မှတ်သားပွဲရာပြောကြားချက်ကတော့
It is just foolish to try and build a strong economy or a stable democracy while treating half the population
as ဒုတိယဒန်းစားနိုင်ငံသားတွေလို့ဆက်ဆံခံနေရတာတချို့သောလူမျိုးနွယ်တွေဆူဆူဝါးဝါဆက်ဆံခံနေရချိန်မှာခိုင်မာအကောင့်နဲ့စီးပွားရေးတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံထူထောင်နေဆိုတာအင်မတန်ညံ့နေတယ်လို့ဆိုရမှာပါခုချိန်ထိနေရာအတော်များများမှာအမျိုးသမီးတွေတဲ့နိုင်ငံရေးအခွင့်အလမ်းတွေနေပါတာလုံးလုံးမရှိတာဆူဆူဝါးဝါအကြမ်းဖက်ခံနေရတာကျမရေးနဲ့သူတို့တွေရဲ့ဘဝတွေလက်လျူပြုခံထားရတာတွေရှိနေပါတယ်လို့ Mrs. Clinton ကသူနိုင်ငံခြားရေးဝန်ကြီးဘဝကပြောသွားတာဖြစ်ပါတယ် Mrs. Clinton အနေနဲ့ Democrat Party ကသမ္မတကိုစီလောင်ဖြစ်ဝင်ရောက်ရွေးချယ်ခံမှုကြိုးပမ်းချက်ဟာအခုဒုတိယအကြိမ်ဖြစ်ပါတယ်ပထမအကြိမ်က Democrat Party ကသမ္မတကိုစီလောင်ဖြစ်ဝင်ရောက်ရွေးချယ်ခံမှု Mr. Obama နဲ့သူပြန်ခဲ့တာဖြစ်ပါတယ်ထိုစဉ်ကတည်းကသူကိုသမ္မတဖြစ်ရေးအတွက်အားပေးခဲ့သူတဦးကတော့Pennsylvania နေတမိုင်းပညာရှင်ဒေါ်ဖြူဖြူဖြစ်ပါတယ် Hillary Clinton အမေရိကန်သမ္မတဖြစ်လာရေးအတွက်သူ့ရဲ့ထောက်ခံအားပေးမှုကတော့ပြင်းထန်လာတယ်လို့ဆိုရမှာပါ
ကျွန်မကတော့ပြောမနေနဲ့သူ့ကအမြဲဟိုဟာဖြစ်တော့အမျိုးသမီးသမ္မတဖြစ်ဖို့ကတော့သူဖြစ်ဖို့အသင့်တော်ဆုံးပေါ့နော်နောက်ပိုင်းနေတော့ Hillary Clinton ရှိပဲနောက်ပိုင်းနေအမေရိကန်သမ္မတမှာအမျိုးသမီးသမ္မတဖြစ်လာမှာပဲလေဒါပေမဲ့ကျွန်မတို့အခုတည်းကတော့မမြင်သေးအခုဟိုအမေရိကန်နိုင်ငံရေးစီမင်းမှာတော့သူကတော့အထင်ပေါ်ကြောကြားဆုံးဖြစ်နေတယ်ပေါ့နော်သူလှုပ်ချင်တာတကူကဘာလဲဆိုရင်သူကဘာတော်ဝင်မနော်အစိုးရတော်ဝင်မယူပဲနဲ့တမ်းမလူတယောက်နေနဲ့အမျိုးသမီးတွေကိစ္စကလေးငယ်တွေကိစ္စအဲ့လိုမျိုးသူကလှုပ်ချင်တဲ့သဘောရှိတယ်ဒီပြည်တွင်းတွေမကဘူးကမ္ဘာမှာနော်အာဖရိကအခုတည်းကသူအာဖရိကနိုင်ငံတွေသူတွားခဲ့တယ်သူတွေ့ခဲ့တယ်အဲ့မှာအမျိုးသမီးတွေကအခြေခံကလေးတွေကိုပြုစုပျိုးထောင်ရေးကလေးတွေရဲ့ကျန်းမာရေးကလေးတွေရဲ့ပညာရေးအမျိုးသမီးတွေရဲ့ပညာရေးသိမလားအဲ့ဒါကိစ္စကိုသူကတော်တော်လေးကိုသူစိတ်ဝင်စားတဲ့ပုံရှိတယ်နော်ဒီအဲ့ဒါလည်းသူလှုပ်ချင်တယ်လို့ပြောတယ်သူကတခါလေးရည်စရာအနေနဲ့ပြောတယ်ဒီဒီသမရဖြစ်ဖို့ကိစ္စကတော့သူရဲ့တွေးထဲမှာအမြဲပါနေဒီ presidency ကိစ္စ runs in my DNA ဆိုသူအမြဲပြောတယ်လေ
တရှိမှာ Republican Party ဘက်ကသမရကိုစီလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ထက်လွတ်တော်မှသူဦးလို့ဖြစ်ကြတဲ့ Ted Cruz, Rand Paul နဲ့ Marco Rubio တို့ကကြီးညာထားခဲ့ပြီးဖြစ်ပါတယ်နောက်ထပ်ကြီးညာမဲ့ကိုစီတွေရှိတာလည်းတွေ့ရပါတယ် Democrat Party ဘက်ကတော့ Hillary Clinton ကလွဲလို့တခြားထုတ်ပြန်ကြီးညာထားတဲ့ကိုစီလောင်းတွေမထွက်သေးတာတွေ့ရပါတယ်ကိုယ်စီလောင်းတွေအဖြစ်ပါဝင်ရှင်ပြိုင်နိုင်သူတွေစီးရင်မှာတစ်ပြေးနေကြသူတွေကတော့ Massachusetts ပြည်နယ်ကထက်လွတ်တော်မှ Elizabeth Warren, Maryland ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Martin O'Malley နဲ့ Virginia ပြည်နယ်ထက်လွတ်တော်မှ Jim Webb တို့ဖြစ်ကြပါလေ။ဒါပေမဲ့လို့လက်လက်ရှိလူမှုစစ်တမ်းကောက်ခံချက်တွေကတော့ Hillary Clinton ကိုမှီမဲ့ Democrat Party ကထွက်လာမဲ့ကိုယ်စီလောင်းတွေမရှိသလောက်ဖြစ်တာတွေ့ရပါလေ။အမေရိကန်ပြည်ထောင်စုအနေနဲ့လူမဲသမ္မတတူကိုပထမဦးဆုံးရွေးကောက်တင်မြှောက်ခဲ့ပြီးဖြစ်တယ်လို့တမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတတူကိုခန့်အပ်တင်မြှောက်ဖို့အဆင်သင့်ရှိပြီလားဆိုတာကတော့2016ခုနိုဝင်ဘာလရွေးကောက်ပွဲရလဒ်ကိုစောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်းရဲ့အမျိုးသမီးများခန္ဓာကိုညှိကုံးချုပ်အပ်ပါလိမ့်ရှင
် determined to achieve my final goal.